ကိုကန်လက်နက်ကင်တပ်နဲ့အစိုးရတပ်ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ဆဲအုပ်ချုပ်ရေးကျင်းညာထားတဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုနောက်ထပ်ဆဲအုပ်ချုပ်ရေးတပ်တန်3လတိုးဖို့ပြည်တော်စုလွှတ်တော်ကဆုံးဖြတ်လိုက်ပါတယ်။ဆဲအုပ်ချုပ်ရေးကျင်းညာထားပြီမယ်လို့ကိုကန်ဒေသထဲမှာ2005ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပဖို့စီစဉ်နေတယ်လို့ကိုကန်ဒေသကိုစားပ တို့အကြားတိုက်ပွဲတွေပြင်းထန်လို့စစ်အုပ်ချုပ်ရေးကြေညာထားရတဲ့ကိုကန့်ဒေသတွေမှာစစ်အုပ်ချုပ်ရေးနောက်ထပ်3လတပ်တန်းထပ်တိုးဖို့နိုင်ငံတော်သမ္မတရုံးဝင်ကြီးဦးလာထွန်းကလွှတ်တော်တွင်အဆိုတင်သွင်းမှုကိုကိုကန့်ဒေသကလွှတ်တော်ကိုယ်စားလှယ်အနေနဲ့အတိပြုထောက်ခံခဲ့တဲ့အကြောင်းကိုကန့်လွှတ်တော်အမတ်ဦးကျော်နေနိုင်က VOA မြန်မာပိုင်းကိုပြောပါတယ
်စစ်အုပ်ချုပ်ရေးဆိုတာကျွန်တော်တို့လောလောဆယ်ကိုကန့်ဒေသမှာလိုအပ်နေတယ်စစ်အုပ်လိုအပ်နေတယ်ဆိုတော့တည်ငြိမ်မှုတွေရှိနေသေးတယ်ဆိုတော့လိုအပ်နေသေးရပါကျွန်တော်အနေနဲ့ကျွန်တော်ထောက်ခံဆွေးနွေးတယ်ကသမ္မတရုံးဝန်ကြီးဦးလာထွန်းကနေဟောပေါ့လွတ်တော်ကိုလာခြင်းလွတ်တော်မှာလာပြီးမှသူတင်ခဲ့တယ်ကကျွန်တော်ကိုကန့်ဒေသမှာဥပဒေကဲ့သို့အနာတီးတဲ့အမိတ်ပေါ့နော်ကျွန်တော်တင်းနှင်းဆောင်2015ကိုဖတ်တိုးတော့ပေါ့ရက်ပေါင်း90စေုပ်ချုပ်ရေးဖတ်တိုးတော့
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနိုင်ငံတော်သမ္မတဤဥပဒေကဲ့သို့အာဏာတည်သောအမိန့်အမှတ်တင်ပြဆောင်2015အရေးပေါ်အခြေအနေကြေညာခြင်းအပေါ်မှာထပ်ပြီးတော့ရပ်ပေါင်း90အထိတက်တန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းကိုလုံမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးဟော်လျှောက်ချန်းကအတည်ပြုပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းပြည်ထောင်စုလွှတ်တော်မှကိုကန့်ဒေသတွင်စစ်အုပ်ချုပ်ရေးတက်တန်းတိုးမြှင့်မှုကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်ကအဆိုတင်သွင်းခဲ့ပြီးဒီအဆိုကိုအတည်ပြုခဲ့ပါတယ်။ဒီတစ်ချိန်ကတော့ကိုကန့်ဒေသတွင်စစ်အုပ်ချုပ်ရေးကိုဒုတိယချိန်တက်တန်းတိုးတာဖြစ်ပါတယ်။မကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲကိုလည်းကိုကန့်ဒေသတွေမှာကျင်းပနိုင်ရေးစီစဉ်နေသလိုကိုကန့်ဒေသကကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကလည်းဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်လို့ကိုကန့်လွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်စေုပ်ချုပ်ရေးကြေညာထားတဲ့ကိုကန့်ဒေသထဲမှာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လှုံ့ဆော်နေတာတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
်အေးကျွန်တော်ပြန်ရေးပါမယ်ကျွန်တော်ကုကန့်ဒေသမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ကြောင်းနေနဲ့ကျွန်တော်ပြန်ပြီးမှဝင်ဖို့ရှိတယ်အကောင်လုံးကျွန်တော်တို့နေရာ900နေရာရှိတယ်ကျွန်တော်တို့အမျိုးသားတစ်နေရာစီတုနေ2နေရာနေ4နေရာတော့ရွေးလို့ရပါတယ
်ဟုတ်ကဲ့ဒါတော့ဟိုဒီစေုပ်ချုပ်ရေးရှိနေပေမဲ့ရွေးကောက်ပွဲကျင်းပမယ်အနေအထားရှိတဲ့သဘောပေါ့နော
်ကျွန်တော်ကျင်းပဖြစ်အောင်ကိုကျွန်တော်ကျင်းပမှာကျွန်တော်တို့ပြေခါရဆိုင်ရေးသဘောတူညီချက်စာချုပ်ချုပ်ပြီးလို့ရှိရင်နော်ချက်ချင်းအေးချမ်းမယ်လို့လည်းကျွန်တော်တို့ကတော့တူတောင်းပြီးမှမျှော်လင့်နေကြတာပေါ့
စီရေးတင်းမာနေစေအခြေအနေတွေရှိနေတဲ့အတွက်ကိုကန့်ဒေတာတွေမှာ2015ရွေးကောက်ပွဲဟာကျင်းပနိုင်ခြေရှိပါမလားဆိုတာကိုစိုးရိမ်မှုတွေရှိနေကြပေမဲ့လို့ကိုကန့်ဒေတာတွေမှာမဲဆန္ဒရှင်စီရင်ပြုစုမှုတွေနဲ့ကိုယ်စားလှယ်လောင်းစီရင်တင်သွင်းမှုတွေဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်